နိုဗ ెంబ ာလ9ရက်တနင်္ဂနွေနေ့ဟာဂျာမနီနိုင်ငံကဘာလင်တန်းတိုင်းကြီးဖြိုချခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အင်အားကြီးနိုင်ငံတွေကြားကွဲပြားမှုတွေဆက်ပြီးတွေ့နေရတယ်လို့သတိပေးရင်လက်ရှိနိုင်ငံခေါင်းဆောင်တွေကရောအရင်ခေါင်းဆောင်ဟောင်းကြီးတွေကပါဒီအထိမ်းအမှတ်နေ့ကိုကျင်းပဖို့ပြင်နေကြတာပါ။ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့ရုရှားရဲ့လှုပ်ဆောင်ချက်တွေဟာဥရောပတိုက်တိုက်လုံးလွတ်လပ်ပြီးငြိမ်းချမ်းမှုရအောင်လှုပ်ဆရာတွေအများကြီးရှိနေသေးတယ်ဆိုတာသတိပေးနေတယ်လို့ပဲလို့ American သမ္မတ Barack Obama ကခြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဘာလင်တန်းတိုင်းကြီးဟာဂျာမနီနိုင်ငံရဲ့မြို့တော်နှစ်ပိုင်းပိုင်းနေတာပါ ဒါဟာဒုတိယကမ္ဘာစစ်ကြီးပြီးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကတစ်ဖက်ဆိုဗီယက်ပြည်ထောင်စုကတစ်ဖက်ဖြစ်ခဲ့တဲ့စစ်ခစ်ရဲ့ပြည်ယုတ်တစ်ခုဖြစ်ပါတယ်အခုလက်ရှိကမ္ဘာမှာလည်းစစ်ခစ်တစ်မျိုးနဲ့ရင်ဆိုင်ရမယ့်အနေအထားဖြစ်နေတယ်လို့အရင်ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေလ်ဂိုဘာချော့ကစနေနေ့ကပြောကြားလိုက်တယ်လို့တချို့ကတော့အခုတောင်ဒီစစ်ခစ်တဲ့ဆဝင်နေပြီလို့သုံးသပ်သူတွေလည်းရှိနေတာပါဥရောပကတွေးထွက်တိုင်းမှုတွေနဲ့အရှိအလယ်ပိုင်းပြဿနာအတွက်အင်အားကြီးနိုင်ငံတွေကြားဆွေးနွေးမှုတွေမအောင်မမြင်ဖြစ်နေတာဟာတိတ်ကိုစိုးရင်စရာဖြစ်နေတယ်လို့ဘာလင်တန်းတိုင်းဖြိုချတဲ့နှစ်ပတ်လည်နေ့ခန်းနာမှာမစ္စတာဂိုဘာချော့ကပြောကြားခဲ့ပါတယ်